မ္မနိုင်ငံတိုးတက်ဖွံ့ဖြိုးရေးအတွက်နိုင်ငံခြားအရေးအနှီးလိုအပ်နေတော့မှာတရုတ်ရဲ့ယင်းနီးမြုံနာမှုကြာဆင်းလာတာဟာတိုက်ပြည်အတွက်မကောင်းကြောင်သုံးသပ်ထားတဲ့စာရန်တစောင်းစက်တင်ဘာလ18ရက်နေ့ကထွက်လာပါတယ်မြန်မာပြည်ကိုတွားရောက်လေ့လာခဲ့တဲ့တရုတ်အမျိုးသမီးတူတီတီယွန်းစွန်ရေးသားပြီးဝါရှင်တန်မြို့တော်အခြေစိုက် Stimson Center ကထုတ်ဝေတဲ့စာရန်ပါပဲ Chinese Investment in Myanmar What Lies Ahead ဆိုတဲ့စာရန်ဖြစ်ပါတယ်တရုတ်အရင်းအနှီးဟာ2008မှာဒေါ်လာ3,800ကဇက်တိုက်တိုးပွားလာတဲ့အတွက်ဥသိမ်းစိန်အစိုးရတစ်ချိန်မှာဒေါ်လာ13,000အထိရှိလာပါတယ်။မြေဆုံလေဗရန်တောင်နဲ့ကြောက်ဖြူယူနန်ပိုင်လိုင်းစီမံကိန်းတွေကြောင့်အခုလိုတိုးပွားလာတာပါပဲ။ဒါပေမဲ့ပြည်ပြင်းရေးလှုပ်ချိန်ကစပြီးတရုတ်ယင်းနီးမြုပ်နှံမှုကြာဆင်းလာတာမှုပြီးခဲ့တဲ့ဗန္ဒာယင်းနှစ်မှာဒေါ်လာ400ကျော်သာမြုပ်နှံခဲ့တယ်လို့ဆိုပါတယ်။လက်ရှိစီမံကိန်းတွေကိုဆက်လက်ထောက်ပံ့နေပြီးမြင်စီမံကိန်းအသစ်မရှိသလောက်ဖြစ်နေပါတယ်တဲ့။တရုတ်စံရင်းရေးစိတ်ဓာတ်ပြင်းထန်နေလို့ဗမာအစိုးရကတရုတ်အချိုးစည်းဘွားကိုအကာအကွယ်ပေးကျင်ပုံမရဘူးလို့ဆိုပါတယ
်။ဒဏ်ခရေးယူမှုတွေရပ်ဆိုင်းလိုက်လို့အနောက်တိုင်းကအရင်းအနှီးတွေလှိမ့်ဝင်လာမယ်လို့မျှော်လင့်ခဲ့ကြပေမဲ့လွန်ခဲ့တဲ့ဗန္ဒာယီနှစ်မှာဝင်လာတဲ့နိုင်ငံခြားအရင်းအနှီးဟာရော့ကျသွားတဲ့တရုတ်အရင်းအနှီးကိုအစားထိုးနိုင်လောက်အောင်များတာမဟုတ်ပါဘူးတဲ့။မြစ်စုံနဲ့လက်ဘရောင်းတောင်ပြဿနာဟာတရုတ်ကုမ္ပဏီတွေကိုဝူဒူဝါဒါဖြစ်စေပါတယ်။ရေနံတန်းငွေပိုက်လိုင်းကိုတော့လွန်ခဲ့တဲ့ဇူလိုင်လမှာစတင်အသုံးပြုနိုင်ပါတယ်။တရုတ်အတွက်အလွန်အရေးကြီးတဲ့စီမံကိန်းကြီးတွေမှာပြဿနာဖြစ်တာဟာတရုတ်မြန်မာဆက်ဆံရေးအပေါ်အများကြီးအကျိုးသက်ရောက်မှုရှိနိုင်ပါတယ်တဲ့။လက်ဗရောင်းတောင်စီမံကိန်းမှာတရုတ်ကုမ္ပဏီနဲ့ဗမာအစိုးရမကြာမီကရယူလိုက်တဲ့သဘောတူညီချက်ဟာပြဿနာပေါ်တဲ့တရုတ်စီမံကိန်းတွေအတွက်သင်္ကန်းစာယူစရာဖြစ်ပါတယ်။
ဗမာစီအစိုးရနဲ့ချိန်ဝိုင်းလုပ်ပြီးအမျက်ထုတ်တဲ့အတွက်တိုင်းသူပြည်သားမချေမနှက်ဖြစ်တာကိုတရုတ်တွေသဘောပေါက်ပါတယ်။ဒါပေမဲ့သမရဦးသိန်းစိန်နဲ့လက်ရှိအစိုးရအဖွဲ့ဝင်တွေဟာစီအစိုးရလက်ထက်ကသူတို့ထောက်ခံခဲ့တဲ့စီမံကိန်းတွေကိုအခုမှဆန့်ကျင်နေတာကိုတရုတ်ကဗဝေမချဖြစ်နေပါတယ်။ဗိုလ်ချုပ်မူရှိတန်းရွှေလက်ထက်ကမှမှမှမှအမိန့်နာခံဆိုတဲ့နိုင်ငံရေးဓလိနဲ့လွတ်တော်နိုင်ငံရေးစနစ်ကွဲပြားခြားနားပုံကိုတရုတ်ကသဘောမပေါက်နိုင်ပဲဖြစ်နေပုံရပါတယ်။ဒါကြောင့်မို့နိုင်ငံရေးနဲ့လူမှုရေးမတီးမကျိန်ဖြစ်လို့တရုတ်အကျိုးစီးပွားထိခိုက်လာမှာကိုဟန်တားနိုင်ရေးဟာတရုတ်အစိုးရရဲ့ထိတ်တန့်ဦးစားပေးဖြစ်လာပါတယ်။ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တာဝန်ယူရေးနဲ့ဒေသခံတွေသဘောတူရေးဟာအရေးကြီးကြောင်းတရုတ်နားလည်လာပါတယ်။
တည်ယူပို့ဆောင်ရေးလျှက်စစ်တပ်အားဖူလုံရေးနဲ့ဖြန့်ဝေရေးစတဲ့အခြေခံအဆောက်အအုံမှာရင်းနှီးမြှုပ်နှံနိုင်တဲ့တရုတ်ကတွန့်ဆုတ်နေရင်စမှုအသွင်ပြောင်းရေးမှာအခက်အခဲတွေ့လိမ့်မယ်လို့ယွန်းစွန်ကဆိုပါတယ်။ဒါကြောင့်တရုတ်နေရာကိုအချိန်မီအစားထိုးနိုင်မဲ့သူမရှိရင်မြမစီးပွားရေးတိုးတက်မှုဖြစ်စဉ်ဟာကြန့်ကြာသွားနိုင်ပါလေ။လျှက်စစ်တပ်အားမလုံလောက်တဲ့အတွက်မြစ်ဆုံစီမံကိန်းပြန်ဆနိုင်လိမ့်မယ်လို့တရုတ်ကမျှော်လင့်နေပါတယ်။လက်ဗရောင်းတောင်ပါလို့ဒေသခံတွေပါအကျိုးခံစားနိုင်မဲ့သဘောတူညီချက်မျိုးပြန်လည်ရေးဆွဲနိုင်မယ်ဆိုရင်မြစ်ဆုံစီမံကိန်းကိုပြန်ပြီးအသက်သွင်းနိုင်လိမ့်မယ်လို့တရုတ်ဘက်ကယုံကြည်နေပါတယ်။ရက်ဆိုင်ထားလို့အရှုံးပေါ်နေပေမဲ့2015နောက်ပိုင်းပြန်ဆနိုင်ရင်အကျိုးရှိနိုင်သေးတယ်လို့တရုတ်ကမြင်ပါတယ်
။ဦးသိန်းစိန်အစိုးရဟာရက်တိချက်ပြောင်းလဲပြီးအရင်တစ်မျိုးအခုတစ်မျိုးလုပ်နေတယ်လို့တရုတ်အရာရန်တွေကညင်ညူကြပါတယ်။တရုတ်နဲ့ဆက်ဆံပုံကိုကြည့်ပြီးနိုင်ငံခြားကုမ္ပဏီတွေဟာဗမာအစိုးရကိုအယုံအကြည်နင်းလာမှာမို့တိုင်းပြည်စီးပွားရေးတိုးတက်မှုဖြစ်စဉ်ကိုထိခိုက်လိမ့်မယ်လို့တရုတ်ကယူဆပါတယ်တဲ့။ဒါကြောင့်ယုံကြည်မှုပြန်လည်ရရှိပြီးနှစ်ဖက်အကျိုးရှိမဲ့ကိစ္စတွေကိုတရုတ်နဲ့မြန်မာအစိုးရတို့ဆွေးနွေးညှိနှိုင်းသင့်တယ်လို့ယွန်းစွန်ကဆိုပါတယ်။ဒါပေမဲ့တရုတ်အရင်းအနှီးကျဆင်းလာတာကိုအားနည်းချက်အဖြစ်မြန်မာဘက်ကမြင်ပုံမရပါဘူး။လွန်ခဲ့တဲ့ဗန္ဒာယင်းနေ့မှာပြည်တွင်းပြည်ပယင်းနှီးမြုပ်နှံမှု၅စာတိုးလာပြီးနိုင်ငံခြားယင်းနှီးမြုပ်နှံမှုဟာအမေရိကန်ဒေါ်လာ3,400ကျော်ရှိတယ်လို့မေလ၁၂ရက်နေ့ကမန္တလေးမှာဦးသိန်းစိန်ပြောသွားပါတယ်။နီကုံပိုင်းရောက်ရင်ဒေါ်လာ3,300အထိရှိလာနိုင်တယ်လို့ခန့်မှန်းကြောင်းမြမယင်းနှီးမြှုပ်နှံမှုကော်မတီကစက်တင်ဘာလ10ရက်နေ့ကကြေညာပါတယ်။ဒါကြောင့်မို့တရုတ်အရင်အနည်းနည်းလာပြီးမယ်နိုင်ငံခြားအရင်အနည်းကြာဆင်းသွားတာမဟုတ်တဲ့အတွက်တရုတ်ထင်လို့မဖြစ်နိုင်ဘူးလို့သာပြောရပါလိမ့်မယ်ခင်ဗျာ။